တိတ်မချခင်လပိုင်းတွေမှာသမရရွေးကောက်ပွဲပြန်အရွေးခံဖို့ကြေညာပွဲရှိတဲ့သမရဂျိုးဘိုင်ဒန်ဟာသူ့ပါတီတွင်းမှာပဲစန့်ကျင်မှုတချို့နဲ့ရင်ဆိုင်နေရပါတယ်။ New Hampshire ပြည်နယ်ကဒီမိုကရက်ပါတီဝင်တွေဟာသမရရွေးကောက်ပွဲအကျိုး primary ရွေးကောက်ပွဲတွေကိုသူတို့ပြည်နယ်ကပထမဆုံးကျင်းပခွင့်ရတဲ့ထုံနှံစင်လာပယ်ဖျက်လိုက်တာအပေါ်သမရဘိုင်ဒန်ကိုစိတ်ပြတ်နေပါတယ်။ကြောက်အပြင်သူတို့ဟာနိုင်ငံတော်မှာရှိတဲ့အခြားဒီမိုကရက်ထောက်ခံသူအများစုလိုပဲအသက်80အရွယ်ရှိနေပြီဖြစ်တဲ့သမရဘိုင်ဒန်တယောက်သမရတက်တန်နောက်တစ်ကြိမ်ထပ်အရွေးခံမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်။အများစုကတော့သမရဂျိုးဘိုင်ဒန်ရဲ့အသက်ကိုစိုးရိမ်မကင်ဖြစ်ကြတာပါ။တချို့ကတော့အာဖဂန်စစ်ပွဲကနေနှုတ်ထွက်လိုက်တဲ့အပေါ်စိတ်ပြည့်နေကြပြီးပါတီကိုပုံမကောင်းမွန်စေလို့တဲ့ပြုပြင်ရေးသမားတွေကတော့အရင်ကတည်းကဘိုင်ဒန်ကိုအသက်သရောထောက်ခံမှုဆန္ဒမရှိကြပါဘူး။ဒီမိုကရက်ပါတီရဲ့တာဝန်ရှိသူတွေရဲ့သဘောထားနဲ့သမရဂျိုးဘိုင်ဒန်ရွေးကောက်ပွဲပြန်ဝင်မှာကိုထောက်ခံတဲ့အုပ်ချုပ်ရေးမှုတွေအထက်စီးနှိတ်လွှတ်တော်အမတ်တွေနဲ့ကွန်ဂရက်လွှတ်တော်ကိုယ်စားလှယ်တွေရဲ့ရည်ရည်ချက်ကတော့တိတိတတ်တာကိုစန့်ကျင်ဘက်ဖြစ်လို့နေပါတယ်။2019တုန်းကသမရဂျိုးဘိုင်ဒန်ကိုသမရပြန်ရွေးခံမှု New Hampshire ပြည်နယ်လွှတ်တော်မှာထောက်ခံခဲ့တဲ့အမတ် Steve Shelett ကအခုအခါထောက်ခံမှုဆန္ဒမရှိတော့ဘူးလို့အတိအလင်းပြောလာပါတယ်။